ကြိုးစားလှုပ်ဆောင်နေတဲ့ဒီ Mobile Financial Services မြန်မာပြည်မှာပေါ်လာဖို့အတွက်အခုလှုပ်ဆောင်နေတဲ့နေရာမှာဒီအဓိကအခေယာကြတဲ့အစိုးရဘက်ကဟိုတာဝန်ရှိတဲ့သူတွေကဘလောက်လက်ခံမှုအတိုင်းအတာရှိသလဲပုဂ္ဂလိကကုမ္ပဏီတွေဘက်ကရောဘန်နေပေါ့နော်သူတို့ဘက်ကရောဘလောက်အထိလူလူလာလာပူးပေါင်းပါဝင်လူစိတ်ရှိပါသလဲ
ဟုတ်ကဲ့ဟိုဟာကျွန်မပဲကုဟိုပေါ့နော်ဟိုအစိုးရဘက်ကနေကြည့်မယ်ဆိုလို့ရှိရင်အစိုးရကဒါအဓိကကြားတဲ့ဖွဲ့ပါပေါ့နော်ဆိုဘဟုဘန်နဲ့ဆက်သွယ်ရေးဝန်ထမ်းကတော့ဒီကတော့ကဒီဆက်ကုမ္ပဏီတွေဆက်သွယ်ရေးကုမ္ပဏီတွေမှာရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုရွေးခဲ့ပါတယ်အဲ့ဒါကလည်းဒါတိုင်းပြည်အတွက်ဒါအများကြီးထောက်ကူပြုခဲ့ပါတယ်ဆိုတော့ဒီအားကြောင့်ဆက်သွယ်ရေးကုမ္ပဏီတွေကိုရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုပဲရွေးခြင်းအဖြစ်ဟာအဓိကထားပြီးအခရာကျပြီးရွေးခြင်းအဖြစ်ဟာဒီတိုင်းပြည်အတွက်မှာအခုမှအချိန်မှာ Mobile Financial Services ကိုသုံးနိုင်တာဖြစ်ပါတယ်ဆိုကျွန်မအမြင်မှာတော့ဗောနော်အစိုးရကလည်းဒီ mobile financial services ကိုလက်ခံတယ်လို့ကျွန်မယုံကြည်ပါတယ်။ဒါဖြစ်လို့လဲဆိုတော့ဟိုကျွန်မကဘိုးဘန်ရဲ့ဒူဥက္ကဋ္ဌနဲ့အတူတူလက်တွဲပြီးတော့ဒီဟာကို mobile financial services regulation တခုပေါ်ပေါက်လာအောင်မြန်မာပြည်မှာကူညီပြီးတော့ရေးခဲ့ပေးပါတယ်။အဲ့တော့ကျွန်တော်တို့ကူညီပေးနေတဲ့အချိန်မှာဘာတွေတွေ့ရလဲဆိုတော့ဘိုးဘန်ကိုယ်ကဒီလိုမျိုးယုံကြည်စိတ်ချရတဲ့ဟို telecommunication ဆက်သွယ်တဲ့ကုမ္ပဏီကိုယ်မင်းတွေဆိုလို့ရှိရင်လည်းဒါကုမ္ပဏီချီးတယ်အဲ့တော့တန်ယုံနဲ့သူတို့တွေကဟိုဒုက္ခရောက်မတော်နိုင်တဲ့ကုမ္ပဏီတွေယုံကြည်ရတဲ့ကုမ္ပဏီတွေသူတို့မှဟိုကြောထောက်နောက်ကန်ရှိတဲ့ကုမ္ပဏီတွေဒီကုမ္ပဏီတွေက Mobile Financial Services ကိုတကယ်လုပ်မယ်ဆိုလို့ရှိရင်အောင်မြင်လုပ်နိုင်တဲ့ကုမ္ပဏီတွေအဲ့တော့ကျွန်မအနေနဲ့တွေ့ကြည့်မယ်ဆိုလို့ရှိရင်အစိုးရဘက်ကနော်ဆို regulatory ဘက်ကဆိုလို့ရှိရင်နော်လုံးဝ supportive ပါတယ်လုံးဝအောင်မြင်နေပါတယ်ဒါပေမဲ့ဟိုဒါကိုဆက်သုံးမယ်ဆိုရှင်တခြားအစိုးရဘက်ကအင်းနေကြည့်ရပါနော် Ministry of Finance and Planning တို့ဘာလို့ရရမှတ်ထားမသိသေးပါဘူးသူတို့တွေကတော့သူတို့ပြီးတော့ education ပေးရမယ်ဆိုလို့ရှင်လည်းပေးရမယ်ပေါ့နော် education လိုတာလည်းရှိချင်ချင်တော့မယ်လက်ဒီဟာကတောင်းတလူသမားတွေလက်ထဲမှာ mobile phone ရှိတဲ့အတွက်တောင်းတလူသမားတွေလက်ထဲမှာ mobile financial services still wide solution and ဒါအစိုးရအနေနဲ့ကအများကြီးတိုင်းပြည်သားတွေအတွက်ကိုအကူအညီပြုစေဟာကိုတေးသေးချာနားလည်ပြီးဆိုတော့ရှင်အများကြီးဆက်လုပ်ဖို့လွယ်ပါတယ
်ပုဂ္ဂလိကနဲ့အစိုးရပိုင်းနဲ့ပူးပေါင်းလှုပ်ဆောင်ရင်တော့ခီးမြန်မြန်ပူရောက်မယ်ပေါ့နော်ဆိုတော့ဆိုးဆိုးအမပြောသလိုအစိုးရကထုတ်ပေးခြင်းနဲ့ဒီအမတော်ကြီးတွေကိုဒီအစိုးရလုပ်ငန်းနဲ့ဆိုင်ဟိုပုဂ္ဂလိကကုမ္ပဏီတွေကလှုပ်တာကြိုင်တာမြန်ဆန်တဲ့သဘောရှိတော့သူတို့ဒီအစိုးရနဲ့နားလည်မှုယူပြီးတော့မြန်မြန်ဆန်ဆန်ပို့ပေးမယ်ဆိုရင်တော့ဖြစ်တာပေါ့အဲ့လိုဖြစ်လာဖို့အတွက်ကောအမကျွန်တော်တို့လက်ရှိအခုဒီနေ့ကျွန်တော်ပြောနေတဲ့အချင်းအနေကြည့်မယ်ဆိုလို့ရှိရင်အမစိတ်အထင်ရဟိုဘလောက်လောက်များလို့မယ်ထင်တယ်လဲကျွန်တော်တို့အချင်းတိုင်းတားရ
ဟုတ်ကဲ့အချင်းချင်းတော့ရနေပြောမှုချက်ချင်းပေါ့နော်ဆိုဒီ Mobile Financial Services Community ကမြန်မာပြည်မှာပေါ်ပေါက်နေပါပြီမြန်မာမှာခုရှိနေပြီဆိုတော့အစိုးရဘက်နဲ့ဟိုပုဂ္ဂလိကဘက်ကတော့ညှိပြီးလို့ရှိရင်လုပ်လို့ရှိရင်အများကြီးပို့ပြီးတော့တိုးတက်ဖို့အများအမာတယ်အခုအချိန်မှာတွေ့ကြည့်မယ်ဆိုလို့ရှိရင်အခုကပေါ့နော်ဆိုဇွန်က2019မှာဆိုလို့ရှိရင်ဇွန်က2020မှာတိုင်းပြည်လုံးမှာနောက်ထပ်3နှစ်အတွင်းမှာမြန်မာပြည်မှာတိုင်းပြည်ကအားလုံးက Mobile Phone ကနေပြီး Mobile Phone ကိုငွေသားတွေပါတွေကို cash နဲ့မသုံးနဲ့တနိုင်ငံလုံး mobile financial services သုံးရမယ်ဆိုလို့ရှိရင်လုံးဝဖြစ်နိုင်ပါတယ်။လုံးဝကျွန်မတို့ရောက်လဲရောက်နိုင်ပါတယ်။အဲ့ဒီ vision ကိုတကယ်ကိုပေါ်အောင်လုပ်မယ်ဆိုလို့ရှိရင်ရပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်မတို့တိုင်းပြည်သားတွေမှာလွန်ခဲ့တဲ့3နှစ်တုန်းကဆိုလို့ရှိရင် mobile phone ကတော့တော်တော်များများမရှိသေးပါဘူး။နောက်ထပ်3နှစ်ဆိုလို့ရှိရင် mobile phone ကလူတိုင်းလက်ထက်မှာရှိတဲ့အပြင်ကိုလူတိုင်းက mobile financial services mobile wallet တွေသုံးလို့ရပါတယ်။ဥပမာပြမယ်ဆိုလို့ရှိရင်ပေါ့နော်ဆိုကျွန်တော်အခု airtime top up လုပ်လို့မျိုးပဲဟိုငွေချေကဝယ်တဲ့နေရာတိုင်းမှာ wallet mobile phone wallet ပေါ်မှာကိုကပတ်စံဖြည့်ထားတယ်ဆိုလို့ရှိရင်ကိုကကိုသုံးတဲ့ပတ်စံအစားအစမျိုးသားပြောပတ်စံငွေလွှဲစရာရှိတာအစားအောင်မှာအဝေးစီးကိတ်ကိုတွားစရာမလိုပဲနဲ့ကားစီးအပေါ်မကုန်နဲ့အချင်းကုန်နေအများကြီးကျက်ပါတယ်ဆိုလို့ရှိရင်ဒါတိုင်းစီရဲ့ productivity အတွက်ကိုအများကြီးထိုးတက်သွားပါတယ်ပြီးတော့တိုင်းပြည်တစ်ပြည်လုံးမှာအစိုးရအတွက်လည်းဒီစနစ်ကိုသုံးမယ်ဆိုလို့ရှိရင်အများကြီးအကျိုးများရှိပါတယ်အထူးသဖြင့်အစင်းရံဆုံးတော့ကျမတို့တိုင်းပြည်ရဲ့တကယ်အခေယာအကြဆုံးတော့တောင်းလုံးလယ်သမားတွေဘဝမှာလုံးဝပြောင်းလဲသွားနိုင်ပါတယ
်တကယ်လို့ဆိုကြပါစို့ဗျာအခုကျွန်တော်တို့လက်ရှိမြန်မာနိုင်ငံအနေနဲ့ဒီနေ့ကနေ့အနေနဲ့ကျွန်တော်တို့ပြောမယ်ဆိုရင်ဒီ mobile financial service လို့ခေါ်တဲ့ဒီ mobile အနေပြီးတော့ငွေကြေးအလွှဲပြောင်းလုပ်နိုင်တဲ့စနစ်တကယ်တင်းတင်းကြဲကြဲထိထိရောက်ရောက်ဖြစ်အောင်ကျွန်တော်တို့အရေးကြီးဆုံးအချက်ကိုပြောပါဆိုလို့ရှိရင်ဘောတဘောလေအမပြောသလို2020မှာခမန်းထားဆို2020မှာကျွန်တော်တနင်္ဂနွေတိုက်တန်နဲ့ဖြစ်တော့လုံနိုင်ဖို့အတွက်အရေးကြီးဆုံးအချက်ကဘာဖြစ်မလဲ
So chama ane ne bo no di mobile financial services sne ga an ta nai yan lo ane ne paw pya paw aw so chin number 1 adika a cha song kya a cha song sne ga bo no niya lai ma di agent ni shi bo lo wa de niya lai ma agent ni shi bo wa number 1 no da agent ni ga le di ma di ywa na thai ga kong ya sai nine three sai nine six sai nine kong mae rai kong mae rai ga mobile financial hun di swa de lwa de lu a lo ga mobile financial services ကျန်ရှောက်ကြပြီဆိုလို့ရှိရင်ယူဝိုင်းမှာပညာနိုင်ငံမှာဆိုလို့ရှိရင်ဒီလိုမျိုးအကျင့်တစ်သိမ်းနှစ်သောင်းကျော်ရှိတယ်။မြန်မာပြည်မှာလည်းအနည်းဆုံးအကျင့်တစ်သိမ်းနှစ်သောင်းကျော်နေရာရင်းမှာရှိသွားတာလို့ဆိုရင်ဒါနံပါတ်1အကျင့်အရေးကြီးပါတယ်။အဲ့လို့ဆိုဒီ နံပါတ်1ကအဝဲနက်ဆွေးရင်ပေါ့နော်ဆိုတော့ဒီဟာကိုဒီစနစ်ကိုပုံရှင်ဘဝကိုဘယ်လိုပြောင်းလဲဆိုတဲ့ဟာကိုလူတိုင်းလူတိုင်းသိဖို့လိုပါတယ်ပြီးတော့ဒါကုမ္ပဏီတစ်ခုကကောင်းသွားတဲ့ဟာကတိုင်းပြည်တော့ကုမ္ပဏီအတွက်ကောင်းတဲ့တိုင်းပြည်တွက်လည်းကောင်းတဲ့စင်ရဲ့ဘာလဲကောင်းတဲ့ဆိုတော့ကုမ္ပဏီတစ်ခုကိုဥပမာထားပြီးတော့ဒီဟာကိုဒီလူကုမ္ပဏီကိုလည်းပေါ်လာပါတယ်မှာလည်းဒ services ဘယ်လိုသုံးလဲဆိုတဲ့ဟာကို digital finance literacy ပေါ့နော်ဆိုဟိုအပေါင်းလုံးသင်ပေးတယ်ဆိုမြင်ကျွန်မအမေရိကန်ရှိတဲ့လူတိုင်းလူတိုင်းကို mobile financial services ဆိုတာဘာလဲဘယ်လိုသုံးရလဲဆိုတဲ့ဟာကိုလူတိုင်းလူတိုင်းကိုသင်ပေးစေချင်ပါတယ်ဘယ်လိုသုံးရမလဲဆိုတာကိုသင်ပေးလိုက်ပြီးဆိုတာနဲ့ဒါဟာတိုင်းပြည်ဘက်ကထုတ်တယ်ပါမှာ